အမေရိကန်နိုင်ငံရဲ့အစဉ်လာမှာငြိမ်းချမ်းတဲ့အာဏာလွှဲပြောင်းမှုလုပ်ငန်းစဉ်ဖြစ်တဲ့ထင်ရှားတဲ့သမ္မတသစ်ကျန်းသစ်စာကျင်းစုဝယ်အခမ်းအနားကိုပထမဆုံးအကြိမ်ဖြစ်တဲ့ပြည်ပကောင်းဆောင်တွေကိုရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ကဖိတ်ကြားလိုက်ပါတယ်။ အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်မှာဒီကနေ့ကျင်းပမယ့်ကျန်းသစ်စာကျင်းစုပွဲကိုတက်ရောက်ဖို့အတွက်တရုတ်သမ္မတရှီဂျင်းပင်အပြင်အာဂျင်တီးနားသမ္မတဟာဗီယာမလီနဲ့အီတလီဝန်ကြီးချုပ်ဂျော်ဂျီယာမယ်လိုနီတို့ကိုကွန်ဆာဗေးတစ်ပါတီနိုင်ငံတကာခေါင်းဆောင်တွေကိုဖိတ်ကြားခဲ့တာဖြစ်ပါတယ်။တရုတ်သမ္မတကတော့သူ့ရဲ့ကိုယ်စားတရုတ်ဒုသမ္မတဟန်တင်းကိုဆေးလွှတ်ထားပါတယ်။အ ကျန်းသစ်စာကျင်းစုပွဲအကျိုးစနေနေ့ညတော့ကအခမ်းအနားမှာလဲအာဂျင်တီးနားသမ္မတနဲ့ပါရာဂွေးသမ္မတတို့အထူးဧည့်သည်တော်တွေဖြစ်နေတက်ရောက်ခဲ့ကြပါတယ်ဒီကနေ့ကျင်းပမယ့်ကျန်းသစ်စာကျင်းစုပွဲကို ပြီးခဲ့တဲ့လတဲ့ပါရီမြို့တော်နော်ထရာဒန်ဖျားကျောင်းပြန်လည်ဖွင့်လှစ်ပွဲမှာရွေးကောက်ခံသမ္မတထွန်းနဲ့တွေ့ဆုံခဲ့တဲ့ပြင်သစ်သမ္မတအီမာနွေးယယ်မက်ခရွန်လည်းတက်ရောက်မှာဖြစ်ပါတယ်ရှင်